ကျန်းတန်းနဲ့ဆောင်းရသည့်ပင်လယ်ပြင်ထဲမှာမြေထဲပင်လယ်ကိုဖြတ်ပြီးတော့အနည်းကြီးလာတဲ့ခီးနဲ့လှေနဲ့သွားနေကြတဲ့ရွှေပြောင်းအလုသမားတထောင်ကျော်ကိုအီတလီရေတပ်ကနေပြီးတော့24နာရီအတွင်းမှာကယ်ဆယ်ခဲ့တဲ့ကြောင်းအီတလီရေတပ်ဘက်ကပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းတစ်ခုထဲမှာတင်အလုသမားပေါင်း832ဦးကိုကယ်တင်ခဲ့ရပြီးတော့နောက်တစ်ချိန်မှာတော့233ယောက်ကိုကယ်တင်နိုင်ခဲ့တဲ့ကြောင်းအီတလီရေတပ်ကတောက်ကြနေမှာထုတ်ဖော်ပြောခဲ့တာပါ။အခုလိုကယ်တင်နိုင်ခဲ့တဲ့သူတွေထဲမှာတော့အာဖရိကတောင်အာရှနဲ့အရှေ့လေပိုင်းဒေသတွေကအမျိုးသားအမျိုးသမီးတွေနဲ့ကလင်းငယ်တွေလည်းပါဝင်တဲ့အကြောင်းအီတလီနိုင်ငံကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းအီတလီနိုင်ငံဟာဒေသအတွင်းမှာကင်းလက်ဆောင်ကျပ်မှုတွေကိုတိုးမြှင့်ပြီးတော့လုပ်ခဲ့တာပါ။လမ်ပီတူဆာမြို့နီးရွှေပြောင်းလူသမားတွေအပြည့်ပါလာတဲ့လှေနစ်မြုပ်ခဲ့လို့လူပေါင်း359ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းကစပြီးတော့ခုလိုမျိုးအီတလီဘက်ကနေပြီးတော့ကင်းလက်ဆောင်ကျပ်မှုတွေတိုးမြှင့်ပြီးတော့လုပ်နေတာပါ။ပို့ပြီးတော့ကောင်းမွန်တဲ့ဘဝအသစ်တစ်ခုကိုရှာဖွေဖို့မျှော်လင့်ချက်နဲ့ဥရောပဒေသကိုထွက်ခွာလာကြသူတွေအတွက်အီတလီနိုင်ငံဟာအဓိကလမ်းဆုံမှာရှိနေတာပါ။အာဖရိကဥကြုံဒေသပိုင်းနဲ့ဒီဆီးရီးယားနိုင်ငံတွေမှာလူခွေရေးအခြေအနေတွေပို့ပြီးတော့ဆိုးဝါးနေတာကြောင့်ဥရောပနိုင်ငံတွေမှာခိုလုံမှုအတွက်ထွက်ပြေးလာသူတွေများပြားလာနေတယ်လို့လည်းအီတလီအာဏာပိုင်တွေကပြောဆိုပါရခင်ဗျာ။